တရုတ်နဲ့မြန်မာနှစ်ဖက်လူဝင်မှုကြီးကြပ်ရေးဌာနတွေရဲ့သဘောတူညီချက်အရလွန်ခဲ့တဲ့နှစ်လည်ကနေဒီနေ့အထိပြည်တံကြခံရသူမြန်မာနိုင်ငံသားသက်တောင်းကျော်ကိုတရုတ်နိုင်ငံဘက်ကပြန်လည်လွှဲပြောင်းပေးခဲ့ကြောင်းမူဆယ်မြို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနအကြီးတန်းအရာရှိတဦးကပြောပါတယ်တရုတ်နိုင်ငံဘက်ကနေ့စဉ်မြန်မာနိုင်ငံသား9000လောက်ဝင်ထွက်သွားလာနေပြီးတရုတ်နိုင်ငံမှာအလုပ်လုပ်ကြနေသူအနည်းဆုံးခုနှစ်သိန်းလောက်ရှိကြောင်းနေဆက်ဒေသကလူမှုရေးကူညီဆောင်ရွက်နေသူတွေကခန့်မှန်းထားပါတယ်။ဒီကြောင်းနဲ့ပတ်သက်လို့ VOA သတင်းတော့ကိုမိုးစောတင်ပြပါမယ
်။ဟုတ်ကဲ့တရုတ်နဲ့မြန်မာနိုင်ငံသားတွေပြည်မှုကျူးလွန်လို့ဖမ်းဆီးခံရရင်ပြစ်ဒဏ်ချခံရပြီးတဲ့နောက်အ мян ဆုံးပြန်လည်လွှဲပြောင်းပေးဖို့အတွက်နှစ်နိုင်ငံလူဝင်မှုကြီးကြပ်ရေးဌာနတွေက2016ခုနှစ်ဇွန်လကကျင်းပတဲ့အစည်းအဝေးမှာသဘောတူညီခဲ့တာဖြစ်ပါတယ်။ဒီလိုသဘောတူပြီးချိန်ကစလို့ဒီနှစ်ဒီဇင်ဘာလ12ရက်နေ့အထိတရုတ်နိုင်ငံကပြန်လည်လွှဲပေးတဲ့မြန်မာပြည်သားဥယျာဉ်ဟာ12000ကျော်ရှိကြောင်းမူဆယ်လာဝကခရိုင်ဦးစီးမှုဒုတိယညွှန်ကြားမှုဦးစောနိုင်ကပြောပါတယ်
။ဒီနေ့ကကျွန်တော်တို့ရှီလီမျိုးပြည်တော်55ဦးအပါအဝင်ကျွန်တော်တို့ကျင်းတဲ့ပြည်တော်တွေပေါင်းတော့160ဦးရရှိပြီပေါ့။160ဦးအဲ့တော့သူတို့စတင်ပြီးပြောင်းခဲ့တဲ့ဆရာ26,000 ပေါ့။ဟိုအတင်90ကျွန်တော်လည်းပြီ။ဒါစီပေါင်းကျွန်တော်15,000ဦးလည်းပြီးတယ်။
ကျောင်းနိုင်ငံမှာဖမ်းဆီးခံရသူမြန်မာနိုင်ငံသားအများစုဟာအလုပ်လုပ်ကင်ခွင့်လက်မှတ်မရှိတာနဲ့နေကြော်တာတွေကြောင့်ဖြစ်ကြောင်းဦးစောနိုင်ကပြောပါတယ်
။ဒါကြောင့်ကျွန်တော်စီကမြန်မာရှိကောင်းကမာတွေကကျောင်းနိုင်ငံမှာလောက်ကောင်းတဲ့အတွက်အလုပ်ကျလုပ်တာများတယ်။ဒါတွေကကျွန်တော်နိုင်ငံဥပဒေရအလုပ်လုပ်ကောင်းလက်မှတ်ရှိမှပဲကျွန်တော်အလုပ်လုပ်လို့ရတာကို။အလုပ်လုပ်ကောင်းလက်မှတ်မရှိတဲ့လူတွေကဖမ်းခံရတယ်။နောက်ဆက်မတာတဲ့နေမျိုးကျော်လုံးမျိုးဆော်ပြီးလုပ်လို့လည်းဖမ်းခံရမှာပဲ။ဟုတ်တယ်အများဆုံးကျွန်တော်ဟိုချေချုပ်တဲ့မှာနှစ်ပတ်ပဲကျွန်တော်။ကျွန်တော်တောင်းဆိုရင်တစ်ပတ်နဲ့တော့လွယ်ပြီ။ကျွန်တော်တို့မီးတို့ပါတော့ချားပါလို့ဒီကုန်းကြီးပိတ်စားတယ်။အဲမီးတို့ကလည်းအရမ်းများများရှိပါဒါမီးတို့ဖက်တဲ့လေပေါ့ကွာ။ဒီကုန်းကြီးကလည်းဒီကုန်းကြီးဖက်တဲ့လေပါနော်
။ဒီကာလအတွင်းမြန်မာနိုင်ငံကပြန်လည်လွှဲပြောင်းပေးတဲ့ပြစ်ဒဏ်ချခံပြီးသူတရုတ်နိုင်ငံသားကတော့30ရောက်ခန့်သာရှိကြောင်းလည်းပြောပါတယ်။မူဆယ်မျိုးကဂရုဏာပရာဟိတအတင်းဥက္ကဋ္ဌဦးတောင်ထွန်းကတရုတ်နိုင်ငံဘက်ကိုတွားရောက်အလုပ်လုပ်ကိုင်းတဲ့မြန်မာပြည်သားဟာ9သိန်းလောက်ရှိကြောင်းခန့်မှန်းပါတယ်
။ဒီမှာတရက်တရက်ကိုဝင်နေတာက4-5လောက်ရှိတယ်။အဲ့အနေနဲ့ကျွန်တော်တချို့မသိနိုင်တဲ့ပေါက်တွေကနေခိုးပေါက်တွေကနေဝင်နေတာတွေရောအများကြီးရှိတယ်လေနော်။ TV မှာတခါကြီးတော့ပြောမှုတယ်ဗျာ။ပြောမှုတော့သူတို့အတိအကျတော့မဟုတ်ပဲနဲ့ပေါ့နော်။ဟိုဝင်နေထွက်နေတွားနေလာနေကြတဲ့အလုပ်လုပ်တဲ့လူတွေကဟိုထုတ်ပြန်ခြင်းမရှိတဲ့စီးရင်ဗျာအရာတွေက9သိန်း8သိန်းလောက်ရှိတယ်လို့တော့ပြောတယ်ဗျာ
။မြန်မာနိုင်ငံသားအလုပ်သမားတွေဟာတရုတ်အလုပ်သမားတွေရဲ့ဈေးချိုတာကြောင့်တရုတ်အလုပ်ရှင်တွေကခေါ်ယူတာဖြစ်ကြောင်းလည်းသုံးသပ်ပါတယ်။ကျောင်းနိုင်ငံဘက်ကိုတွားရောက်အလုပ်လုပ်သူတွေဟာတစ်အချောတဲ့လုပ်ငန်း၊ကြောက်သွေးလုပ်ငန်း၊အင်ဂျင်ကြောက်လုပ်ငန်း၊အထက်သားလုပ်ငန်း၊ကြံပြောင်းတဲ့အခြားသီးနှံစိုက်ပျိုးတဲ့လုပ်ငန်း၊စောက်လုပ်ရေးလုပ်ငန်း၊တံပန်းလုပ်ငန်း၊လက်ဆောင်ပစ္စည်းထုတ်ပိုးတဲ့လုပ်ငန်းနဲ့ပန်းတုလုပ်ငန်းစတာတွေလုပ်ကင်ကြတာဖြစ်ပါတယ်။